ညီနောင်မဟာမိတ်သုံးဘက်နဲ့စစ်ကောင်စီအကြာယာယီအပြစ်ရဖို့ဇန်နဝါရီလ17ရက်နေ့ညကသဘောတူခဲ့ကြပေမဲ့ကြောင်မဲမြို့နယ်က TNLA တအောင်တပ်မဟာနှစ်တရှိယာကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်နဲ့ TNLA တို့အကြားဒီကနေ့ဇန်နဝါရီလ23ရက်နေ့မနေ့ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNLA ကပြောပါတယ်။ကြောင်မဲမြို့မှာရှိတဲ့စစ်ကောင်စီ901 902စခန်းကတပ်ဖွဲ့ဝင်တွေအလုံးအရင်းနဲ့ TNLA စခန်းရှိရာညဉ့်ညံရေးကုန်းကိုလာရောက်ထိုးစစ်ဆင်တာကြောင့်နှစ်နာရီလောက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ PSLF TNLA ပြောခွင့်ရအမျိုးသမီးက VOA ကိုပြောပါတယ
်ဒီနေ့9/18ကနေ17/18စစ်ကောင်စီဘက်ကဒီကျောင်းမဲမြို့ဘက်မှာအင်အားလုံးရင်းတုံးပြီးတော့မှာတည်နေရှိလာပြီးညီကိုကိုလာရောက်ပြီးတော့မှာသူစစ်စစ်တိုက်ခိုက်ခဲ့နှစ်နာရီအတွင်းမှာတိုက်ပွဲပြင်းထန်ပြီးတော့မှာစစ်ကောင်စီဘက်ရဲ့လက်နက်ကြီးရနဲ့ဒီဒေတာခိုင်ရဲ့လုံခြုံရေးအကြောင်းကိုကျွန်မတို့ခိတပြန်နောက်ဆုတ်ပေးရတဲ့သဘောမျိုးရှိတယ
်ဒါဟာယာယီအပြစ်ရဆဲရေးသဘောတူချက်ကိုစစ်ကောင်စီတပ်ကပေါ်ပေါ်တင်တင်ချိုးဖောက်ပြီးအပြစ်ခတ်ရဆဲရေးစာချုပ်ကိုစစ်ကောင်စီဘက်ကဒုတိယတင်ချိုးဖောက်ခြင်းဖြစ်တယ်လို့လည်းတင်နယ်လေးကထုတ်ပြန်တဲ့ညင်ညာချက်မှလည်းဖော်ပြထားပါတယ်အလားတူပဲရှမ်းမြောက်ဒေသတီဘောလာရှိုးနဲ့မန္တလေးတိုင်းအတွင်းကမိုးကုတ်မြို့တို့ကိုစစ်ကောင်စီဘက်ကတောက်ကြနေကရောဒီကနေ့စနေနေ့မှာပါလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အကြောင်းတင်နယ်လေးကသတင်းထုတ်ပြန်ထားပါတယ်ဇန်နဝါရီလ12ရက်မနေ့နေ့လယ်ပိုင်းကတော့တိုက်ပွဲဖြစ်ပွားခြင်းမရှိဘဲရှမ်းမြောက်မိုးမိတ်မြို့နယ်အုံကျော်ရွာသစ်နဲ့ရွာဟောင်းမှာလက်နက်ကြီးကြီးကြရပောက်ကွဲခဲ့တာကြောင့်လင်မယားနှစ်ယောက်တေဆုံးပြီးတော့နောက်ထပ်အမျိုးသမီး3ဦးလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသရင်းသတင်းတင်ကိုဖော်ပြနေတဲ့ရွှေဖြည်မြေသတင်းဌာနကဒေသခံတွေရဲ့ပြောဆိုချက်ကိုကိုကာဖော်ပြထားပါတယ်ခင်ဗျ